မြန်မာနိုင်ငံမှာဆရာနာသိမိနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကံရောဂါကြောင့်နေရာဆုံးခွာရသူတွေပြည်သာတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of
234,000 ကျတာပင်နဲ့တင်းစားရှင်းလင်းမှုမှာပြောဆိုကြတာပါဒီနေ့ဆမ်းမိုင်းကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်းတုံ့တန်းညော်ရှိနေတယ်လို့ပြောဆိုခဲ့ပါတယ်မချာသေးခင်တင်းပတ်တီကဆက်လို့တပ်ဖွဲ့ရဲ့ပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆုံးခွာဖျက်ပြင်းနေကြပြီးဆမ်းမိုင်းခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုခဲ့တာပါကုလသမဂ္ဂနဲ့အကူအညီပေးရေးဖွဲ့စည်းတွေကစာနာမှုထောက်ပံ့နေပေးရဖို့အသိရှိနေပေမဲ့တော်လာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်
။ရှေ့တရင်းမှတ်ထင်မှာတရုတ်နိုင်ငံကနေအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရှိတဲ့အာဆီယံတရုတ် KTC စီဝေးမှာမြန်မာအနာသိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုဖိတ်ကြားရင်းတရုတ်အထူးတန်တမန်ဆောင်းကော်ရှန်ကဂျိုးပန်းခဲ့ပြီးနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အလိုင်းဝိုင်းကိုကိုးပါးပြီး Writers တင်မှာရေးပါတယ်။နိုဝင်ဘာ22ရက်မှာတရုတ်တမရှီဂျင်ဖင်ကိုရန်အင်ရှင်ဖြစ်ကမန်ကထလုပ်ကျင်းပမယ်ဒီထေလီအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကတန့်ကွက်ခဲ့ကြကြောင်းဒေတာရင်းမှာရှိတဲ့တန်တမန်တော်များများပြောဆိုချက်ကိုကိုးကားပြီးရေးထားတာပါမြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးပိုင်းကမဟုတ်တဲ့ပုံကိုယ်တူဦးကသာဖိတ်ကြားရေးဆိုရဲအာဆီယံထိပ်သီးစည်းအဝေးပေါ်တွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ဒီလေးနိုင်ငံကလိုလားကြောင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရအရာရှိတွေကိုကာပြီး Rogers တင်မှာဖော်ပြထားပါတယ
်။ဒါရောဆူရာနဲ့ဇက်တီစာမှာဖြစ်ရဖြစ်စဉ်မဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ကပြည်တည်ရှုတ်ချလိုက်ပါတယ်။အင်းနီချင်းပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားမှုတွေရှိရကြောင်းတင်းနေထွက်လာတဲ့ကြာတာပြင်းနေမှာပြောလိုက်ကြပါ။နောက်ထပ်တည်ချေထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘယ်လိုဆိုရအနေနဲ့ရန်လိုတဲ့လှုပ်ဆောင်မှုမျိုးတွေကိုချက်ချင်းရဖို့လဲ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံကြားဥက္ကဋ္ဌတွေရဲ့ပူးတွဲကြီးညာချက်မှာတောင်းဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေကိုအကန့်အသတ်မရှိအမြဲတမ်းတောင်းဝန်ပြုဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့ကြတာပါ။ဘယ်လိုဆိုင်မှာဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေအတွက်ဥရောပသမဂ္ဂ EU ကကိစ္စတန်ခတ်အရင်းယူခဲ့တာကိုလက်တော့ပြန်တဲ့အနေနဲ့အရှိလေပိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လောက်သနာအလက်ဆန်ဒါလူကာရှန်ကိုကတုံ့ပို့ခဲ့တာလို့လည်းဥရောပနိုင်ငံတွေကဆွဆွဲထားတာဖြစ်ပါတယ်
။ဖိုင်ဇာကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆင်းအသစ်ဆယ်လမ်းကိုဒီနှစ်ကုန်လောက်ကနေ၁နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာပြီးနေမှာကြေညာပါတယ်။အမေရိကန်အစားအစာနဲ့စီဝါစီမံခန့်ခွဲဌာန FDA နဲ့ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC ရောစီကခွင့်ပြုချက်ရတာနဲ့ဒီစေလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီကကြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid စေလုံးတွေဝယ်ဖို့အတွက်အမေရိကန်စွာကဒေါ်လာ $5.29 billion ပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကလည်းတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးုံတက်ရတာပြေဆုံးရတာကို89ရာခိုင်နှုန်းထိရှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကိုMark ကုမ္ပဏီကထုတ်နိုင်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံကျန်မှုတည်ဆုံးမှုရာဂိုင်းနှုန်း50%အထိလျှော့ချနိုင်ခဲ့ပါတယ
်။တောက်ကြနေမနဲ့ခင်ထူတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လင်းနဲ့ဒေါက်ကင်မျိုးတက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဇာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မင်းကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကငြင်းဆိုလိုက်ပါတယ်။ နေပြည်တော်မှာမစ္စတာဆာဇာကဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွတ်တော်အမဟောင်းဒေါ်စုစုလွင်ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တောင်းဝန်ပေးရထားခြင်းမရှိဘူးလို့ CWC လို့အတူောက်ခေါ်တဲ့ NLD ဘ ഹു အလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာကဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရတယ်ဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်ဒီလိုရဲ့မင်းမြန်ချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။ NLD ရဲ့စောင့်ဆောင်နေတွေ့တယ်ပါညာဆိုပြီးတော့ကိုဆဆကဝါပြောတော့တာလေ။အဲအဲ့ဒါမဟုတ်ဘူးညာ။မဟုတ်ဘူးညာဆိုဆဆကဝါသူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ညာ NLD ဟိုဟာပေါ်လူဒီဂျပန်ဆိုရောက်ကူစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးတော့ဖြစ်ပါဦးသူဖောင်ဒေးရှင်းနေနေလား။အဲ့တော့သူအဲ့လိုပြောတယ်ဆိုတော့တကယ်ကြားတယ်။ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတယ်ကိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘ ഹു အလုပ်ကော်မတီစီတိုစီဆိုတာရှိပါတယ်။အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေးကျင်နေဆိုရင်ပါတီကိုကိုစားကြည့်ပြီးတွေးကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့။အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိဘူးသူရဲ့တွေးဆုံနေဘယ်သူတွေနဲ့တွေးဆုံနေဆိုတာဟုတ်ဟုတ်ပဲဖြစ်ဖြစ် CWC နဲ့တွေးဆုံတာမဟုတ်တဲ့ကွ NLD ပါတီကိုကိုစားကြည့်ပြီးတွေးဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးကြီးအဲ့ဒါမှမှန်ဘူး။အဲ့တော့ဒါရောညာဟိုတခါတခါကျတော့သူ့ရဲ့ပုံပုတ်ကြီးအရာသူတူချင်းဆောင်ရတဲ့အခါမှာသူ့ရဲ့ဟိုဟောပေါ့နော် leverage ကိုမြင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD ပါတီကိုလက်ရှိတာဝန်ယူနေတဲ့ NLD ပါတီရဲ့အစုဖွဲ့ဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD ပါတီနဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းဒါတော့သူတို့ကိုပုံကူကြီးကတွေ့ဆုံတဲ့အနေထားမျိုးမှာပဲရှိမယ်။ဒါဖြစ်လို့ဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရတာတော့မရှိဘူး။ဒါဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လူကြုံရေးအခြေအနေရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဘောနော်ဆောင်ရွက်ကြည့်တယ်မှာလည်းသူကတာဝန်ဆောင်ရွက်တာမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတာဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်တဘောနဲ့ကိုစီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရ။တကယ်တော့ကျတော့အခုကျွန်တော်တို့အပြင်မဲ့မှာကျွန်တော်တို့ဒီအာနာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်မဲ့မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်။ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟိုစီစီကနှစ်ယောက်ပဲရှိတယ်ကြာ။ဥတင်ထိုးမှုမန္တလေးနဲ့ကျွန်တော်ပဲရှိတယ်။အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စိတ်ကောင်းစီဘက်ကနေလုပ်နေတာကတခြားမီဒီယာဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ကဟိုဖြည့်ဆည်းချိန်မုံမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းဆုံးရှိတဲ့ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီတွေမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတော့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မို့ကျွန်တော်ကမလုပ်နိုင်လာလို့ရှိရင်အဲ့ဒီ CEC နဲ့ရောက်ရဲ့အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့အလုပ်ရုံရင်းအနေထားမှာရှိတဲ့ကျွန်တော်အရင် CEC တရားရယ်။ဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအာနာမတင်းခင်မှာ2021ဇန်နဝါရီလ30ရက်နေ့မှာကျွန်တော်တို့ CEC ကြီးအကုန်လုံးဒေါအောင်စောင်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံကြီးကြီးတဲ့အခြေအနေမျိုးမှာ standing committee ဆိုတာဖွဲ့ပြီးထားလို့ရရှိတယ်။အဲ့ဒီ standing committee တွေကနေပြီးတော့အခုလုံခြုံရေးအရာကျွန်တော်ပူးပေါင်းဆောင်ရွက်နေတဲ့သူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုရင်အဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်ဖွဲ့လိုက်တာမဟုတ်ပဲနဲ့ဖွဲ့ပြီးသားတောင်းCEC ရနေတာဝန်ပေးအပ်ထားပြီးတာဒီ steering committee နဲ့ CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့အခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ရှင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါရှင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိတာပြည်လို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့ VOA ကတင်ပြရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြကြင်ပါတယ်မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကြားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံတာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားကြောင်းတွေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပကတွေဖြစ်ပွားနေတဲ့ဒေသတွေတဲကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးယံဘာသာဝင်အများစုနေထိုင်ကြပါတယ်။စ စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တဆွဲတာဖျားချောင်းတွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့်ဖျားချောင်းကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
ဟိုအရင်ကဆိုနဟခါခန္ဒလန်တက်စစ်ကောင်တက်လာတဲ့ချိန်မှာသူတို့ဖျားချောင်းဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကတော်ကားတာပေါ့ဖျားချောင်းရအုံဆောင်တွေတချို့ဆိုရင်ဖျားချောင်းတွေနှိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ဖွေးတယ်ဖျားချောင်းပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားချောင်းတက်နေနေရာတွေဖျက်ဆီး
ခရီးရန်ဘာသာဝင်တွေအနေနဲ့ပုံထူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားချောင်းသွားဝေးပြူလေးရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားချောင်းမှာလူစုပြီးပုံမှန်ဝေးပြူဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဘာသာရေးအခမ်းအနားတွေဖျားချောင်းမှာဝေးပြူတာတွေကိုမလုပ်နိုင်ပဲတိုက်ပွဲကြောင့်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ကတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာကျွန်တော်အဲ့လိုမျိုးစူဝေးနိုင်တယ်ဘယ်တော့ဖျားချောင်းမှာတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အသက်နိုင်ဆုံးကျွန်တော်ဖြစ်ရချင်တော့အသက်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ဖျားကိုရှိဖို့နိုင်တယ်ဘယ်တော့ဒါပေမဲ့တိုက်ပွဲအဲ့လိုခုန်နေဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးစော်ရဲတောင်ထဲမှာပဲကျွန်တော်တို့ကျင်းနေတယ်အခက်ခဲတွေကများကြီးကြုံတွေ့ရတယ်
ကြရားပြည်နယ်ဒီမော့တိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝိပုစုတမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးမျက်နှာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေတည်ဆည်တာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝိပုကုပ်ချင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဆက်ရှိခိုးတာတွေဝူပြရလေလို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဖျားချောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဖျားချောင်းတွေတက်တက်ဒီရှေ့မှာလှုပ်ဆိုးအောင်အပေါအောင်တွေကြည့်အောင်ဖျားချောင်းထဲမှာလာစုပြီးမနေရအောင်ဆိုစိတ်ထောက်ခံရတာပေါ့နော်လက်နဲ့ကြည့်လို့ချူထားတာဥပမာကျွန်တော်တို့ဒီမော့ဆိုညနေကတော့ငါသာတက်တက်ဖျားချောင်းဆိုလည်းအချိန်မျက်နှာစာမှာလက်နဲ့ကြည့်နေချူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ကောင်းပါလေလို့ဆိုတတ်တာရပါတာဒီအဆောက်အဦတွေလည်းရှင်းနေတာဒီလှုပ်တဲ့အဆောက်တကယ်လည်းဒီဘာသာရေးမှာစုထောက်ခံရတယ်နောက်ပြီးတော့မှဒီစိတ်မှာကျွန်တော်တို့ကဲပြန်မှာလည်းဘာသာရေးဒီကပြည်ရမလဲဆိုတာဆိုတော့အများဆုံးရရှင်တယ်သူသင်ပြီးတော့ဘာသာရေးသင်ပြီးတော့ပေါ့နော
်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အဦတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရီးရန်ဘုရားကျောင်း22ခုတည်းမနေပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါတယ်။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အတူဆိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပွဲမှာနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ။
ဥက္ကမောင်ဆုံးမင်းတင်ပြခဲ့တာပါခင်ဗျာအခုခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါပြည်တည်နိုင်ငံပဲရစ်မြို့မှာချင်းမြင့်တဲ့ Diane von Furstenberg စုရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှူရှားသူမတ်ဝူဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတော့ Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှူရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့ Diane von Furstenberg DVF စုချီးမြှင့်ခံသူတွေထဲမှာမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှူရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
And you only came to realize when you get this kind of award was like you did something right.
လူစုမျိုးချင်းညခံရတာကြောင့်စမတ်လောက်ရွေးမှန်ကန်နေစွာကိုနားလေသဘောပေါက်စုပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အသိမှတ်ပြုခံရဖို့စွာကခက်ပါတယ်။အခုလိုစုချင်းညခံရတော့ဝမ်းသာဂုဏ်ယူချင်နေမိတယ်လို့အတိတ်တည်းရှိရဲ့လို့ခံစားရပါတယ်။
နောက်ဝေဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခွနနဲ့အကျဉ်းချခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရေးအပါအဝင်လူခွင့်ရေးအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းဒီမဟာဂရိနိုင်ငံအေတင်မြို့တော်ရဲ့ဒီမိုကရေစီစုချီးမြှင့်ခံထားရပါတယ်။ဒီနေ့ DBS စုကို International Award နိုင်ငံတကာစုLifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးချွန်ဆုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနှစ်အတွက် Inspiration Award ဆုကိုတော့မြန်မာနဲ့အခမ်းအရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတော် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။ This truly is unlike any award I've ever received.
ဒီဆုကတခြားကျွန်မရဖို့တဲ့ဆုတွေနဲ့လုံးဝမတူပါဘူး။ကျွန်မအနေနဲ့ဘာပြောရမှန်းမသိတော့အောင်လို့ဖြစ်သွားပြီးတော့စက်သိန်းတွေလည်းချနေပါတယ်။ဒီနေ့ဆန္ဒကတဲ့မိကွန်ပြောတဲ့တစ်ယောက်လုံးကျွန်မရည်ရွယ်တော့ချမိပါတယ
်ကလာဆာဝတ်ဟာပြီးခဲ့တဲ့ဧပြီလကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြန်မာຫນွေဦးတော်လိုင်းကြီးနဲ့ပတ်သက်ပြီးတော့သတင်းတွေဖော်ပြခဲ့တာဖြစ်ပါတယ်ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သမားဝပတ်ဝန်းကျင်အရေးလှူရှားသူဗနက်ဆာနာကာတီလေနိုင်ငံကစုချီးမြှင့်ခံခဲ့ရပါတယ
် Only action will reduce emissionsWhich is why
လက်တွေ့လောက်ဆောင်ချက်တွေကလည်းကာဗွန်တန်ငွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ယာတီဥတုဆိုင်ရာတက်နာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအဲ့ဒီရဲ့ဒေါ်လာပြည်နဲ့နှောင်းများစွာနဲ့ပတ်သက်ပြီးတော့စိတ်ဆက်ဆွေးနွေးပြောဆိုနေကြပြီမှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပါနဲ့လေ။DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရည်ရှိတည်ထောင်မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိုးရအကြောင်းစီမံကိန်းအတွက်တော့အပြောင်းအလဲဖြစ်ပါလိမ့
်မယ်။ Lifetime Leadership စုကတော့ Microsoft Company ပူးရဲတည်ထောင်သူတန်ကြွယ်တထင်းကြီး Bill Gates ရဲ့ဇနီးဟော Bill and Melinda Gates Foundation ဦးဆောင်လို့ရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့COVID-19 ကာယောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ
် You know COVID was not good for women. I mean, we lost about
COVID ကာယောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့ Afghanistan ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကစိတ်ကိုအရေးကြီးပါတယ်
။ပြည်သူနိုင်ငံပဲမျိုးမာမူဒူးနေကကျင်းပခဲ့တဲ့ DBS ချီးမြှင့်ပွဲအခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါ။ DBS ကိုအရင်ကချီးမြှင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးဟောင်းရူဘေရဒင်းစ်ဘတ်အမေရိကန်သမ္မတကတော်ဟောင်းဟီလာရီကလင်တန်နာမည်ကျော်အမေရိကန်ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့Robin Roberts တို့လည်းရရှိခဲ့ဘူးပါတယ်။2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီစုကတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးအတွက်ရှည်တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှူရှားကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူရေခွနကြောင်ကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယောဂါထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်
။ဇန်နဝါရီလကနေအောက်တိုဘာလကုန်ထိဆယ်လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်။အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလောက်ဝက်အတွင်းမှာ9000ကျော်ထိရှိနေပြီဆိုပြီးထိုင်းနိုင်ငံကာယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
အာဒီမိုမာလာတရနေ့ရက်လေ15ရက်ပေါ့လေ15ရက်အတွင်းပေါ့လက်ပတ်တွန်းပါလေလက်ပတ်တွန်းပါတယ်ဒါဒီငငယ်ကလေးတွေဖုန်းနေလူကြီးက9000 140တူရှိရဲ့လို့အဲ့ဖြစ်ချက်ချင်းဆက်မပါပါနဲ့ဟာလာလက်ပတ်တွန်းပါမိုမာလာတရနေ့ရက်လေ15ရက်အတွင်းပါဖုန်းဝင်တဲ့အာဒီငငယ်ကလေးတွေကလည်း9000ကျော်ရှိတဲ့ထက်မှာအာ၄ဘုံပုံနေဆိုလို့ရှိရင်သုံးဘုံလောက်ကမြန်မာနိုင်ငံသားအများကြီးကြိုးလို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကအိမီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်သန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားခြင်းမှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်။အခုဆိုရင်ထမ်းမြမာနေဆက်တွေဖြစ်တဲ့ရနောင်းကော်တောင်မဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးသူစံခရပူရီပရာကျုခီရီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြမာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်။ဒါပေမဲ့လည်းအလောက်ကိုင်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းစီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တည်းနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။နေဆက်တီတခြားကနေပြီးတော့ခိုးလာတယ်များတယ်။များလို့အကြီးတဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခြေအနေတွေဟာထိန်းသိမ်းစခန်းတွေမှာသူတို့ပြည့်ကျက်နေတယ်ဆိုပြီးတော့ထိုင်းတောင်ရှိတဲ့လူတွေကတောင်ရှိတဲ့ထိုင်းနိုင်ငံကတောင်ရှိတဲ့ဒီအလားပိုင်းအတိုင်းဝိုင်းအနေနဲ့သူပြောထားတာရှိပါတယ်ခိုးလာတဲ့လူတွေရှိတယ်ဆိုရင်သူကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာလမ်းကြောင်းလာတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်တော့တွေ့ကြောင်းပြီးတော့ပြည်နေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလုံဆောင်နေရတယ်လို့သူကပြောလာပါတယ
်နေဆက်ချက်တော်ပြီးနေ့စဉ်ယာနဲ့ချီဝင်ရောက်နေတာမို့ဒါရီဆိုရာကဒီပြဿနာကိုကိုက်တွယ်ဖို့အတွက်အခက်အခဲတွေ့နေကုန်ရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကန်အခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နည်းလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှာနေထိုင်နေကြတဲ့မြန်မာနိုင်ငံသား
သုံးသက်တဲ့မင်းရှိနေပါတယ်ရှင်။မင်းမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာပဲမြမာရေးသုံးသက်ချက်၊ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုနိုင်လူမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။ရခိုင်ပြည်သူတွေရခိုင်နှုန်းအပြည့်အစုံတော့ဒီရခိုင်တက်တော်အေအေကတရားစီရင်ရေးရအုပ်ချုပ်ရေး